ဟင်းနေနိုင်ငံကင်းကမြစ်ထဲကဒါဇင်နဲ့ချီတဲ့အလောင်းတွေတည်ဆုံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးဘူးလို့အာနာပိုင်နေအင်္ဂါနေ့မှာပဲပြောလိုက်ပါတယ်။ဘီယာပြည်နယ်တာဝန်ရှိသူတွေကတင်းလာနေ့မှာ82လောင်းတွေ့ရှိခဲ့ကြောင်းပြောဆိုထားပြီးကရရှိနေတဲ့ Ultra Protection ပြည်နယ်ကတော့အင်္ဂါနေ့မှာထပ်မံတွေ့ရှိတဲ့အလောင်းတချို့ပါဝင်စုစုပေါင်း100လောက်ရှိမယ်လို့ပြောပါတယ်။တခြားနိုင်ငံတွေထက်ကူးစက်မှုနှုန်းညံဆန်တဲ့ကိုဗစ်ကာယရောဂါနဲ့ကြုံနေရတဲ့အိန္ဒိယနိုင်ငံကမြစ်ထဲမှာအလောင်းတွေအများများတွေ့ရတာကြောင့်ကယောဂါနဲ့တည်ဆုံးသူတွေဆိုပြီးထင်ကျေးပြပြောဆိုမှုတွေမကျေနပ်မှုတွေလည်းပေါ်ပေါက်နေပြီးကျန်းမာရေးပညာရှင်တွေချာမှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ
်ဒီလူမျိုးကြီးပါတဲ့ဘဟုတ်ခတရနာက်ဟင်းအော်ခမနီဆူနာရဲ့ကမန်တီစတိုရီ
ရဲအလောင်းတွေကနေကိုဗစ်ရောဂါကူးနေလားဆိုတော့ကဘာမှသုတေသနလေးလာထားတာမရှိပေမဲ့ညည်ရီကတော့ညဉ့်ဉန်းနေမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်ဒီရီတွေကိုမတောက်သုံးနေတယ်လို့အလောင်းတွေပုတ်ပွားလာမယ်ဆိုရင်ပေါ်ပြီးတော့အန်ဒီရရှိနိုင်ပါတယ်လို့နယူဒီလီမြို့တော်စာကန်ကရမ်ဆေးုံကအကြီးအကဲပညာရှင်ဒေါက်တာမိုဆင်ဝါပြောသွားတာပါတောင်ရှိသူတွေကအလောင်းတွေကိုရင်ခွဲစစ်ဆေးခဲ့ပေမဲ့ပုတ်ပွားနေပြီဖြစ်တဲ့ကြောင့်သိဆုံးရတဲ့အကြောင်းရင်းကိုအတိမပြုနိုင်ကြပါဘူးအမေရိကန်ပြည်တော်စုဂျွန်ဆော့ပကင်းစ်တက်သူရဲ့စီးရင်တွေအရအိန္ဒိယနိုင်ငံမှာအင်္ဂါနေ့ကကိုဗစ်ရောဂါကူးစက်သူလူနာသေး 3,300 နီးပါးရှိခဲ့ပြီးသေဆုံးသူ 3,869 ယောက်ရှိပါတယ်။ရောဂါကူးစက်သူ 23,000 နီးပါးရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့ 2,000 နီးပါးနဲ့ကမ္ဘာမှာတတိယအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့လက်တွေ့မှာကိန်းကနဲနေရာဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။